AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်ဒရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တော်ဒရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ30ရက်မြန်မာတက္ကီ1383ခုနှစ်ပြာသူလဆုပ်14ရက်တနင်္ဂနွေနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါရရှင်။
တော်တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်1653ညညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်1162ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်စံပြအင်တော်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်
ပေးมาဖြစ်ပါတယ်ရှင်။나도다시님큰아유자바소.
မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တည်းမှာခြေတော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝေငှတက်သိခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီနေ့မျော်လင့်ခြင်းဓမ္မတည်နာကနေမှာဆက်ပေးသွားမယ့်သတင်းစကားကတော့မစိုးရိမ်နဲ့မစိုးရိမ်နဲ့ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ခြေတော်မိတ်ဆွေတို့ဒီနေ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းပေးသောနေ့ဒုနေ့မြတ်မှာကျွန်တော်တို့အားလုံးဒီသတင်းစကားနဲ့တူကျွန်တော်တို့အားလုံးဝိညာဉ်တော်ပါရှိဖို့ရန်အတွက်ခိတ္တကနာဆုတောင်းကြပါစို့။အထကောင်းရဲ့ဘုန်း၌တရှင်ထရရှင်ဖာပြာဒီနေ့နေတဲ့တပံကိုတားမြစ်တို့ကိုဆက်လက်ပြီးတော့ပေးတဲ့အတွက်ကိုရောကျေးဇူးတင်ပါတယ်။အဖာပြာစေရောကိုပါရှင်လန်းဝမ်းမြောက်စွာဖြင့်ယခုချိန်ခါမှာကိုရှင်ဖျားထံပါ၌တို့ဝင်ချက်ကပ်ကြပါ၏။လက်ခံတော်မူ၍ကောင်းချီးပေးတော်မူပါ။ယနေ့မစိုးရိမ်နဲ့ဆိုတဲ့သတင်းစကားကိုနာတော်တာဆင်ရတော်မှာဖြစ်ပါတယ်။ဒီသတင်းစကားပေါ်၌ကိုရှင်ဖာပြာတူပါရှိခြင်းအပြင်အကောင်းဆုံးနားဆင်နိုင်တော်မူကပဲကိုရှင်ပြားရဲ့လင်းတရားကိုရရှိပြီးတော့အရောက်တိုင်းအတွက်ဝမ်းမြောက်ဖွယ်ရာသတင်းစကားဖြစ်ပေါ်ရန်အတွက်ကိုရှင်ပြားမှာဆောင်မူပါ။ဤသတင်းစကားကိုလည်းအစတည်းဆုံးကိုရှင်ပြားတူပါရှိ၍ကောင်းချီးပေးတော်မူကြောင်းတပါတော်သားသခင်ခရစ်တော်၏နာမတော်ကိုမြှုပ်ပြီးဆုတောင်းပါရပါဗျာ။အာမင်။ခြေတော်တော်မယ်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်တို့အားလုံးဝမ်းမြောက်ပျော်ရွှင်ခြင်းခံစားရတယ်။ဘုရားရဲ့ကောင်းချီးတွေကျွန်တော်တို့ပေါ်မှာပြည့်စုံနေရှိတယ်။ဘုရားသခင်ကျွန်တော်တို့ကိုအမြဲတမ်းကွယ်ကားတယ်စောင့်ရှောက်တယ်ဘုရားသခင်ရဲ့ကောင်းချီးနဲ့တူကျွန်တော်တို့အားလုံးရောစိတ်ရောကိုပါဝမ်းမြောက်ရှင်လန်းကြတယ်ဒီအရာနဲ့တူကျွန်တော်တို့အားလုံးပါလို့ရှင်ဝမ်းပတ်တတာနဲ့ယနေ့ဘုရားကိုကျွန်တော်တို့ချီးမွမ်းကြပါဘုရားသခင်ကိုဆက်ကပ်ပါဘုရားသခင်နဲ့တူမွေ့လျော်ကြပါလို့ကျွန်တော်တို့လည်းအားပေးတိုက်တွန်းခြင်းပါတယ်ဒီနေ့ကတော့မစိုးရိမ်နဲ့ယနေ့ကျွန်တော်တို့အားလုံးစိုးရိမ်နေရတဲ့အချိန်ခါမှာကျွန်တော်ကမစိုးရိမ်နဲ့လို့ပြောတဲ့ခါမှာမိတ်ဆွေတွေတွေ့ရများစန့်ကျင်ဘက်ဖြစ်နေတဲ့တဲ့င်းစကားများဖြစ်နေသလားလို့ကျွန်တော်နေနဲ့မေးကြပါတယ်။ချစ်တော်မိတ်ဆွေတို့လူသားတိုင်းဖြစ်လာတဲ့ခါမှာလူရယ်လို့ဖြစ်လာပြီဆိုရင်စိုးရိမ်ခြင်းနဲ့ပဲစတိတတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ယနေ့ခေတ်လူသားတွေစီမှာဆိုချင်အမြင့်ဆွဲနေတဲ့အရာကစိုးရိမ်ခြင်းပါပဲ။နော်စိုးရိမ်ခြင်းပဲ။စိုးရိမ်ခြင်းကတော့လူသားတိုင်းပေါ်မှာဆိုချင်တရားရာဂိုင်နှုံရှိနေတဲ့ပါစနစ်ဖြစ်မှသိကြပါတယ်။နော်။ဒါကြောင့်ယနေ့ကျွန်တော်တို့ရဲ့တက်တာမှာဆိုချင်ဒီစိုးရိမ်ခြင်းကကျွန်တော်တို့ကိုကောင်းလာတယ်လားဒီစိုးရိမ်ခြင်းကြောင့်ကျွန်တော်တို့ရဲ့ဘဝသက်တာမှာစိုးတဲ့စိုးလာတယ်လားပုံမပြီးတော့အောင်မြင်လာတယ်လားစိုးရိမ်မှုကြောင့်ပဲကျွန်တော်တို့ပို့ပြီးတော့အောင်မြင်လာတယ်လားပို့ပြီးတော့ပဲထွန်းတောက်ပြောင်မြောက်လာတယ်လားပြန်လည်ပြီးတော့စဉ်းစားကြည့်ကြအောင်ချစ်တော်မိတ်ဆွေတို့စိတ်ထောင်းတော့ကိုကြည်ဆိုပြီးတော့စကပုံရှိပါတယ်ယနေ့ကျွန်တော်တို့အားလုံးစိုးရိမ်ခြင်းနဲ့ပဲအောင်မြင်လာတဲ့လူတွေမရှိပါဘူးစိုးရိမ်ခြင်းအပြင်ကျွန်တော်ရဲ့ဘဝသက်တာကပုံမူပြီးတော့ကျွန်တော်တို့စိတ်တွေပို့ပြီးတော့စိတ်ညစ်လာတယ်စိတ်တွေပို့ပြီးတော့နွမ်းလဲရလာတယ်ကျွန်တော်တို့ရဲ့ဘဝတက်တာမှာဆိုချင်ညှိုးငယ်ခြင်းတွေခံစားလာရလိမ့်မယ်ဒါကြောင့်ဘုရားသခင်ကတော့မစိုးရိမ်နဲ့လို့ပြောတယ်ကျွန်တော်တို့ကစိုးရိမ်ကြတယ်เนาะညနေကျွန်တော်တို့ရဲ့တက်တာမှာဆိုရှင်ဘယ်အရာတွေကိုစိုးရိမ်နေကြတယ်လဲเนาะစိတ်ပင်ဒုက္ခတွေအတွက်ကျွန်တော်တို့စိုးရိမ်နေကြသလားညနေကျွန်တော်ကြီးတဲ့အခါမှာဆိုရှင်တည်င်းနေကဆိုရှင်ကောင်းတဲ့တည်င်းကိုကြားဖို့ရတဲ့ရက်ခက်ခဲတဲ့ကာလဖြစ်နေပါတယ်။ကြားနေရတဲ့အရာတွေအားလုံးမြင်နေရတဲ့အရာတွေအားလုံးတွေ့နေရတဲ့အရာတွေအားလုံးကဆိုရှင်ချစ်တော်မိတ်ဆွေတို့မကောင်းတဲ့ရင်တွေပုံများနေပါတယ်။မကောင်းတဲ့အရာတွေပဲပုံများနေပါတယ်။ဒါကြောင့်ဒီနေ့လူဦးတွေရဲ့တက်တာမှာဆိုရှင်စိဘေးဒုက္ခတွေစန့်ကျင်ရေးသမားတွေဆန္ဒပြတဲ့သူတွေအဖွဲလိုက်အဖွဲလိုက်ကြမ်းဖက်တဲ့သူတွေမြောက်များစွာရှိနေတယ်။ယနေ့ဒီအရာတွေကိုမြင်နေကြားနေရတဲ့ခါမှာကျွန်တော်တို့ဘဝတက်တာအတွက်ရှင်သန်ဖို့ယက်တည်ဖို့ရန်အတွက်ယနေ့ကျွန်တော်တို့စိုးရိမ်နေကြသလားเนาะတဘာဝဘေးတွေယနေ့ကျွန်တော်တို့ကဘာကြီးရသို့ရှင်မတည်ငြိမ်နေပါဘူးနေရာတကာတိုင်းမှာသို့ရှင်ဘေးဒုက္ခတွေကြုံတွေ့နေရတယ်ရေဘေးကြုံတွေ့နေရတဲ့လူတွေရှိသလိုလေဘေးကြုံတွေ့နေရတဲ့လူတွေရှိတယ်နောက်ပြီးလို့ရှင်တော့ငယ်ရင်းဘေးကြုံတွေ့နေရတဲ့လူတွေရှိသလိုတချို့ကလည်းအစာရေစာငတ်မို့ခေါင်းပါခြင်းဘေးတွေเนาะတဘာဝတွေပူတဘာဝကပူပြင်းတဲ့အတွက်ကြောင့်ရှင်ရေရှားပါတဲ့နေရာတွေခံစားနေရတယ်။ယနေ့တဘာဝဘေးတွေကလည်းလူသားတွေပေါ်မှာဆိုရှင်တစ်ခုပြီးတစ်ခုရိုက်ခတ်ပြီးတော့ခံစားနေရတယ်။အဲ့ဒီအတွက်ကျွန်တော်တို့တွေစိုးရိမ်နေကြသလား။ယနေ့ကဘေးကာလကြည့်ကြရအောင်။ယနေ့ကပကယောဂါကြည့်ရလို့ရှင်ကပနိုင်ငံအသီးသီးကိုပြန့်နှံ့သွားပြီ။လူဦးရေကဆိုရှင်မြောက်များစွာကုဆတ်ချင်းခံရပြီးတော့ယနေ့လူသားတွေအတွက်အစိုးရိမ်ဆုံးအကြောက်ကြဆုံးကတော့ဒီကဘေးပဲ။နော်။ယနေ့ကိုရိုနာvirus ကြီးကဘာကြီးကိုပြန့်သွားပြီ covid-19 ရောဂါကြီးอ่ะကဘာကြီးကိုပြန့်သွားတဲ့ခါမှာယနေ့ကဘာသူကဘာသားတွေကဆိုရှင်မတည်နေနိုင်ကြတော့ဘူးဒီရောဂါအတွက်အလုံးဝဆိုးရွံ့နေကြတယ်စီးပွားရေးသမားတွေလည်းစီးပွားရေးပြတ်ကိန်းဆိုင်ကြတယ်ယနေ့ ျမ်းမာရေးချိုးတက်မှုကြောင့်ပဲတချို့ကလည်းဘာမှမလုပ်ရှားနိုင်တော့ဘူးချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်ကြားနေမြင်နေရတဲ့အရာတွေအားလုံးကကောင်းတဲ့ရန်ရှားနေပြီကောင်းတဲ့အရာတွေရန်ရှားနေပြီဒီလိုကောင်းတဲ့အရာတွေရှားနေတဲ့အချိန်ခါမှာကျွန်တော်တို့လူသားတွေအနေနဲ့မစိုးရိမ်နဲ့လို့ပြောတဲ့ခါမှာဒါမဖြစ်နိုင်ဘူးငါတို့စိုးရိမ်နေရတဲ့ဟာမှာလို့ရှိရင်ဘာဖြစ်လို့မစိုးရိမ်နဲ့လို့ပြောနေရတာလဲချစ်တော်မိတ်ဆွေတို့လူတိုင်းလူတိုင်းကစိုးရိမ်တတ်ကြတယ်လူတိုင်းလူတိုင်းကစိုးရိမ်တတ်ကြပါတယ်ဒါကြောင့်သခင်ယေရှုကဘယ်လိုပြောလဲမစိုးရိမ်နဲ့လို့ပြောတဲ့အရာကပါလေသခင်ယေရှုခရစ်တော်ကကျွန်တော်တို့ကိုမစိုးရိမ်နဲ့လို့ပြောနေတယ်ကျွန်တော်တို့ဒီကဘာဖြစ်လို့စိုးရိမ်ရတာလဲကျွန်တော်တို့နားမှာရှိတဲ့ဖခင်ကျွန်တော်တို့ကိုးကွယ်တဲ့ဖခင်ကျွန်တော်တို့နဲ့အတူရှိနေတဲ့ဖခင်ကငါသားငါသမီးတို့မစိုးရိမ်နဲ့လို့ပြောနေတယ်ယနေ့ကျွန်တော်တို့ကစားဖို့အတွက်စိုးရိမ်ကြတယ်ဝတ်ဖို့အတွက်စိုးရိမ်နေကြတယ်ကျွန်တော်တို့ရဲ့အသက်တာမှာရှင်သန်ဖို့အတွက်စိုးရိမ်နေကြတယ်အာမျိုးမျိုးဖုံဖုံစိုးရိမ်နေကြတယ်ဒီကမှလို့ရှိရင်မိတ်ဆွေသင်မဝအသက်တာမှာစိုးရိမ်ရမယ့်ຢာကပါလေသင်ကွယ်ကွယ်ပြပြသိဖို့ရည်ကြီးတယ်သင်ကောင်းကင်ရောက်ပါမလားလို့သင်ကဲတင်ချင်းရပါမလားသင်မိသားစုကဲတင်ချင်းရပါမလားသင်မိတ်ဆွေများကဲတင်ချင်းရပါမလားဆိုတဲ့စိုးရိမ်မှုကိုသင်ရဲ့နှလုံးသားထဲမှာရေရွတ်ဖူးရဲ့လားချစ်တော်မိတ်ဆွေတို့ဟာငါကောင်းကင်ရောက်မှရောက်ပါမလားငါကဲတင်ချင်းရပါမှရပါမလားဟာငါမိသားစုတွေကဲတင်ချင်းရပါမလားဟာငါညမိတ်ဆွေတို့များကဲတင်ချင်းတွေမှာပါမပါနိုင်ပါမလားဒီလိုမျိုးစိုးရိမ်မှုရောတင်းရဲ့နှလုံးသားထဲမှာရှိရဲ့လားချစ်တော်မိတ်ဆွေတို့ယနေ့လူသားတိုင်းကတော့ဟုတ်ပါတယ်ကြက်မာရေးလူမှုရေးစီးပွားရေးစားဝတ်နေရေးနော်ဒီစိုးရိမ်မှုတွေကားလို့ရှိရင်ချစ်တော်မိတ်ဆွေတို့တိုင်းတာလို့တိုင်းထွာလို့ရတဲ့အရာလည်းမဟုတ်ပါဘူးနော်စိုးရိမ်မှုကိုကျွန်တော်တို့တိုင်းထွာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပေတံနဲ့ဘလောက်ပဲတိုင်းထွာနေပါသေးမဆုံးနိုင်ဆုံးနိုင်မှာမဟုတ်ပါဘူးတိုင်းထွာလို့မရတော့အောင်စိုးရိမ်မှုတွေကြားထဲမှာဒီနေ့ချစ်တော်မိတ်ဆွေတို့တင်းရဲ့ဘဝတက်တာကဲတင်ချင်းရဖို့ရန်အတွက်စိုးရိမ်ရမယ်တင်းရဲ့မိတ်ဆွေကဲတင်ချင်းရဖို့ရန်အတွက်တင်းကဲတင်ချင်းအတွက်စိုးရိမ်ရမယ်သမီးသားစုကဲတင်ချင်းအတွက်သင်စိုးရင်ရမယ်။အဲ့ဒါဘုရားသခင်ရဲ့ဂရုတော်ကိုသင်ရလို့ရှိရင်ယနေ့ဝင့်ခံပြီးတော့ဘုရားလက်ထဲမှာစကတ်အံ့နံပြီးတော့ကျွန်တော်တို့ရဲ့ဘဝတတမှာအကောင်းဆုံးချက်တည်ပြီးတော့ဘုရားဘက်မှာတစ္ဆာရှိပါ။မစိုးရင်လိုက်ပါနဲ့မစိုးရင်နဲ့နော်ကျွန်တော်တို့ပြည့်တနာအားလုံးကိုစိုးရင်ပြည့်မဲ့တူပါဘုရားရှိတယ်အဖေရရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကပါပဲဘာမှစိုးရင်ကြောက်ကြခြင်းမရှိဘဲနဲ့ဘုရားသခင်ထံမှာလုံလုံလလဆက်ကအံ့နံတော့ကျွန်တော်တို့ဘွားတတ်တာအကောင်းဆုံးရက်တိကြပါစို့လို့ပါတယ်ကျွန်တော်တို့များနဲ့လမ်းပြောင်းနေတော့ကျွန်တော်မိတ်ဆွေအားလုံးဘုရားသခင်ကြိုးဝတ်ပေးပါစေကျွန်တော်ချစ်မြတ်တာနိုင်လို့မမီဘူးဆိုပြေစွာရာရာတိုင်းလင်းလက်စေခဲ့ဝန်လေးတော်သူများနိုင်ကြသူများချမ်းသာစေပြီးယုံကြည်ပါ
ပြောင်းလဲခြင်းတမင်မာစီစဉ်ကိုနာတော်တာဆင်တင်ကြတဲ့တော်တာရှင်များမိလာပါရှင်တော်တာရှင်များရှင်ဒီကနေ့ကျမ်းမာပျော်ရွှင်လူပေါင်းတွင်ကဏ္ဍမှာကျမ်းမာပျော်ရွှင်အောင်ဖြည်းဖြည်းလှုပ်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါရှင်တော်တာရှင်များရှင်စိတ်ဖြစ်စီမှုလည်းနည်းမယ်လုပ်ငန်းတွေလည်းအောင်မြင်ဖို့ဆိုရင်ဖြည်းဖြည်းသာပြုလုပ်ပါပုံမှန်ပြုလုပ်နေကြထက်ပိုပြီးနှေးကွေးစွာလုပ်ရင်အလုပ်လုပ်ရတာလွယ်ကူတဲ့အပြင်ရှက်လက်ကောင်းတွေလည်းရရှိနိုင်ပါတယ်။ဘာရီကိုဘယ်လိုဖြည်းဖြည်းလုပ်ရမလဲလေ့လာကြပါစို့။ပထမအချက်အနေနဲ့အိမ်အလုပ်ကိစ္စတွေကိုဖြည်းဖြည်းလုပ်တာကြောင့်စိတ်ဖိစီးမှုနည်းနိုင်ပါတယ်။ပကံဆေးတာနဲ့အဝတ်လျှော်တာလိုမျိုးအိမ်မှုကိစ္စတွေကိုဖြည်းဖြည်းပဲလုပ်ပြီးပြင်းကြီးစရာမကောင်းတော့ပါဘူး။ထပ်ခါထပ်ခါလုပ်ရတဲ့အလုပ်တွေကိုစိတ်နှစ်ပြီးပြုလုပ်ရတဲ့အတွက်ကြောင့်အုံနောက်အထဲမှာ alpha line တွေအယ်ဖာလိုင်းတွေထွက်လာပြီးစိတ်ဖိစီးမှုနဲ့တင်းမာမှုတွေဟာတရားထိုင်ရင်ရော့ကျသွားသလိုမျိုးကျဆင်းသွားနိုင်ပါတယ်။ဒုတိယအချက်ကတော့စကားကိုဖြည်းဖြည်းပြောပါ။စကားကိုဖြည်းဖြည်းပြောတာကြောင့်စကားသံပိသနိုင်ပါလိမ့်ရှင်။စကားဖြည်းဖြည်းပြောရင်ဖြည်းဖြည်းသသအသံကြားနိုင်တယ်။စကားဖြည်းဖြည်းပြောတဲ့လူဟာစကားမြန်မြန်ပြောတဲ့သူတွေထက်သူတို့ပြောတဲ့အကြောင်းအရာကို40ရာခိုင်နှုန်းပိုပြီးပြည့်ပြည့်စုံစုံသိတယ်လို့ဆိုတယ်။စကားဖြည်းဖြည်းပြောတာဟာ
ပြောတဲ့သူရဲ့အတွေးခေါ်တွေကိုတည်တည်ချာချာစဉ်းစားပြီးပြောနိုင်တာကြောင့်ဖြစ်တယ်။နောက်တစ်ခုကတော့ကားဖြည်းဖြည်းမောင်းပါဆိုတဲ့အကြောင်းဖြစ်တယ်။ကားဖြည်းဖြည်းမောင်းရင်အသက်အန္တရာယ်ကိုကာကွယ်နိုင်ပါတယ်။ကားကိုဘယ်လောက်ပဲမြန်မြန်မောင်းမောင်းခရီးဆုံးရင်အချိန်ဆက်ကံပိုင်းလောက်သာကွာပါတယ်။မီးပွိုင်တွေရှိနေတာအတွက်ကြောင့်ကားတိုင်းမီးပွိုင်မိနိုင်ပါတယ်။ကားတိုက်မှုတွေလည်းဖြစ်တာနဲပါလိမ့်မယ်။နောက်တစ်ချက်ကအစာကိုဖြည်းဖြည်းစားပါဆိုတဲ့အကြောင်းဖြစ်တယ်။အစာကိုဖြည်းဖြည်းစားရင်ကိုယ်အလေးချိန်ပိုလျော့နိုင်တယ်။စိတ်ဖြစ်စီးမှုလည်းနည်းပြီးအစာမကြေတာတွေလည်းနည်းတယ်။ကိုယ်အလေးချိန်အလွယ်တကူလျှော့ချနိုင်တယ်လို့သူတွေတီတွေကပြောတယ်။ဒါအပြင်ပိုပြီးအစာကြေတဲ့အတွက်ခန္ဓာကိုယ်ကတင်စားလိုက်တဲ့အာဟာရတွေကိုပိုပြီးတော့စုပ်ယူနိုင်ပါတယ်။နောက်ပြီးအစာအိမ်မှာအစာပြည့်သွားတာကိုအုံနောက်ကိုအချက်ပေးဖို့အချိန်ပိုရသွားတာကြောင့်အစာစားတဲ့ပမာဏနည်းသွားနိုင်ပြီးကိုယ်အလေးချိန်လျှော့ချသွားနိုင်ပါတယ်။သောတရှင်များရှင်နောက်ဆုံးအချက်ကအလုတ်ကိုဖြည်းဖြည်းလှုပ်ပါ။အလုတ်ကိုဖြည်းဖြည်းလှုပ်ဆောင်ခြင်းကြောင့်အလုတ်ပုံမူပြည့်စုံနိုင်ပါတယ်။တစ်ချိန်တည်းမှာအလုတ်အများကြီးကိုတစ်ပြိုင်နဲ့ပြုတ်လှုပ်တာဟာအလုတ်တစ်ခုချင်းစီကိုပြုတ်လှုပ်တာထက်ပိုပြီးအမားများနိုင်တာကြောင့်အချိန်ဖြုံးသလိုဖြစ်သွားတတ်တယ်။ဒါကြောင့်အလုတ်တစ်ခုချင်းစီကိုတည်တည်ချာချာအယုံဆိုင်ပြီးလှုပ်ပါ။တစ်ခုပြီးမှနောက်အလုတ်တစ်ခုကိုလှုပ်ပါ။အချိန်ကြာမြင့်စွာလှုပ်ရတယ်လို့ထင်ရပေမယ့်တစ်ခုချင်းစီအတွက်ရက်လက်ကောင်းတွေရရှိနိုင်ပြီးအလုတ်ပြည့်စုံမှုလည်းပိုများပါတယ်။သောတရှိများရှင်။ကျမ်းမာပြောရွှင်အောင်ဖြည်းဖြည်းလှုပ်ပါဆိုတဲ့ကျမ်းမာရေးဘုဒ္ဓတလေးကိုအာရောချန်ကျမ်းမာရေးမဂ္ဂဇင်းအမှတ်230မှာဒေါက်တာဒေါခင်မိုးမိုးရဲ့ရေးသားဖော်ပြချက်ထဲမှာကောက်နှုတ်တင်ပြထားတာဖြစ်ပါရဲ့ရှင်။ဒေါက်တာဒေါခင်မိုးမိုးကိုလည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။နာတော်တာစီနေကြတဲ့ဒေါက်တာရှင်များလည်းကျန်းမာရေးဘုသူတရရှိပြီးကျန်းမာပျော်ရွှင်ခြင်းဒုက္ခနဲ့ပြည့်စုံကြပါစေရှင်။
ਨੇ သူတွေကိုရွေးချယ်မှုဖြစ်ခဲ့လို့ပါလို့ဒီမသင်ကိုတိုင်းအနန္တလေးတော့ခါဒီချင်းအထုံနှောင်းအသက်ရှင်သွားကြတာဒေသူဝိန်ကိုငါယူစေခိုင်းမှုဒါမျိုးစေရသည်အခင်ရှိတော့ဝင်ရောင်းမူလို့ဒီမသင်ကိုတိုင်းToma atta Puro shinga Dreche Tujamu shireme Puro shinga Tondo Tijayin lekana ede Chute ni Tiye seki Tanoba naipi laipa Chimwan dandunja Tamyao kanamya Shinga, don't go. Ninja, like na ede. ချုပ်တဲ့နေမယ်တင်းရဲ့စိတ်ပြေသာတော့ပါနိုင်ပြေလိုက်ပါချိန်မှန်တန်လေးချသာမြောက်ခန္ဓာများဘုရားရှင်ကသိချေသူကြောင့်ရှိနေတယ်ဘုရားရှင်ကတောင်းတော့ဒီတိုင်းလက္ခဏာအဲ့တဲ့ချုပ်တဲ့နေမယ်တင်းရဲ့စိတ်
ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကမိသားစုစီမံကိန်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။ဒေါက်တာရှင်များရှင်။မိခင်သားသမီးနဲ့လူအဖွဲ့အစည်းတို့အားစိတ်စင်ရဲစေနိုင်တဲ့အမှားအကြောင်းပြောပြချင်ပါတယ်။သားသမီးများမွေးဖွားခြင်းဟာတရားမျှတမှုဖြစ်သည်မဖြစ်သည်ကိုစဉ်းစားဆင်ခြင်မှုမရှိဘဲကြည်ရှုပြုစုခြင်းခံရရန်၎င်း၊တုန်တင်ဆုံးမခြင်းခံရရန်၎င်း၊မိဘများအပေါ်တွင်လုံးဝအားကိုးအားထားပြုနေတဲ့မဆားမဲ့ကလေးတငယ်မြောက်များစွာမွေးဖွားထားကြတဲ့မိဘများလည်းရှိကြပါတယ်ဒီလိုပြုလုပ်ခြင်းဟာမိခင်ဖြစ်သူကိုသာမကသူ့ရဲ့သားသမီးများနဲ့လူအဖွဲ့အစည်းကိုပါပြုတဲ့မှားယွင်းမှုတစ်ရပ်ဖြစ်တယ်မိဘများအနေဖြင့်သူတို့သားသမီးတို့ရဲ့အနာဂတ်ကောင်းစားရေးကိုအမြဲတမ်းနှလုံးသားမှာပိုက်ထားသင့်ပါတယ်ဘဝသက်တာရဲ့လိုအပ်မှုများကိုဖြစ်တင်ပေးနိုင်ဖို့အတွက်တနေ့ကုန်တနေ့ကန်ပင်မကြီးစွာလောက်ကင်ဆောင်ရွက်ရတဲ့အခြေအနေမျိုးကိုမရောက်ရှိသင့်ပါဘူးအိမ်အောင်သားဥယေတိုးပွားအောင်မပြုမီသူတို့ရဲ့သားသမီးများမွေးဖွားခြင်းဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရာရောက်တည်မရောက်တည်ကိုစဉ်းစားဆင်ခြင်တင်ကြပါဗါအိမ်အောင်ပြုပြီးတဲ့ပထမဦးဆုံးနှစ်မှစပြီးအိမ်အောင်သက်တလျှောက်လုံးမှာသူတို့ရဲ့အကျင့်လင်မြတ်ဘဝဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းစေမဲ့ဘဝမျိုးဖြစ်စေရန်ကြိုးပမ်းတင်ကြပါဗါမိခင်ရဲ့ကျမ်းမာရေးရလဲအရေးကြီးပါဗါမိဘများအပေါ်မှာကြီးလေးတဲ့တာဝန်ရှိမှုကြောင့်အိမ်အောင်မှာသားသမီးများမွေးဖွားခြင်းဟာအကောင်းဆုံးဖြစ်သည်မဖြစ်သည်ကိုတေချာစွာစဉ်းစားဆင်ခြင်သင့်ပါတယ်။သူမရဲ့သားသမီးများကိုချစ်ရှုပြုစုရန်မိခင်မှာလုံလောက်တဲ့အင်အားရှိသလား။ဖခင်နေဖြင့်သားသမီးများအားမှန်ကန်စွာပုံသွင်းပေးခြင်းနဲ့ပညာသင်ပေးခြင်းများဖြစ်တဲ့အကျိုးကျေးဇူးတွေကိုဆောင်ရွက်ပေးဆွဲနိုင်သလား။ကလေးရဲ့ကံကြမ္မာကိုကြိုတင်စဉ်းစားဆင်ခြင်မှုဟာနည်းပါးလာပါတယ်။ကိလေသာတက်မဲ့ခြင်းကိုသာအာသာဖြေဖို့အတွက်နှလုံးသွင်းထားကြတဲ့အတွက်မိခင်ရဲ့ဇနီးဖြစ်သူရဲ့ခန္ဓာအင်အားကိုဆုပ်ယူစီပြီးသူမရဲ့ဝိညာဏအင်အားကိုထုံထိုင်းစေတဲ့ဝန်ထုပ်ကြီးကိုသူမအပေါ်သို့ရောက်စီပါတယ်။ချွတ်တဲ့တဲ့ကျဲမရင်နဲ့စိတ်အားငင်နေရတဲ့အချိန်မှာသူမကြည်ရှုပြုစုခြင်းမပြုနိုင်တဲ့တိုးစုကလေးတွေဟာသူမအားဝန်းရံထားကြတာကိုသူမတွေ့မြင်နေရတယ်။သူတို့ရတင်ရထိုက်တဲ့တွင်တင်ဆုံးမမှုကိုမရရှိတဲ့အတွက်ဒီကလေးငယ်တွေဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရမှန်းမသိပဲကြီးပင်းလာပြီးသူတို့ကိုယ်တိုင်တဘာဝရဲ့ဆိုးရုပ်ညဉ့်ဉန်းမှုတွေကိုသူတစ်ပါးကိုလက်ဆင့်ကမ်းခြင်းဖြင့်စာရန်စိတ်ကြိုက်ချေလည်နိုင်တဲ့တက်စုတစုပေါ်ပေါက်လာတတ်ပါတယ်။ကလေးသူငယ်တိုင်းဟာတင့်လျော်စွာပညာများစည်းဘူးလေ။သူတို့အားကလေးသူငယ်အတိုင်းအဝန်းမှာခေါင်းဝင်ဆန့်နိုင်ဖို့တုံတင်ဆုံးမတဲ့အခါမိခင်ရဲ့ခွန်အားနဲ့အချိန်ရရှိစေဖို့မိဘများတို့ဟာစင်ကျင်လုံးတရားရှိတဲ့ပုံကိုများအနေဖြင့်လောက်ကင်ဆောင်ရွက်စီရင်ဖျားသခင်အလိုရှိတော်မူပါတယ်။သူမရဲ့သားသမီးတို့ဟာအိမ်အောင်တဲ့လူအဖွဲ့အစည်းအတွက်မင်္ဂလာတရားဖြစ်စေဖို့မိခင်ဟာသူနဲ့ဆိုင်တဲ့ကဏ္ဍကိုစိတ်ထားမြင့်မြတ်စွာဆောင်ရွက်ဖို့ဖျားသခင်ကိုချစ်ကြောက်ယူတည်တဲ့စိတ်တဘောနဲ့သူမရဲ့လုပ်ငန်းကိုဆောင်ရွက်ရင်သူမမှာသူရတ္တိရှိရမယ်။ဇနီးဖြစ်ပြီးသားသမီးများရဲ့မိခင်ဖြစ်တဲ့သူဟာအချီးနှီးအလုပ်များနေမယ်ဆိုရင်စိတ်အားငယ်နေရတဲ့အခြေမျိုးနဲ့ရင်ဆိုင်စေဖို့မရှိစေဖို့ခင်မွန်းကလည်းစဉ်းစားဖိတင့်ပါတယ်။ရောက်များလာတဲ့ရင်သွေးငယ်တွေဟာတင့်လျော်တဲ့တင်ကြားပြသမှုကိုမခံရဘဲကြီးပြင်းလာစေခြင်းအပြင်သူတို့အတွက်တရားမျှတတဲ့တာဝန်ကိုမထမ်းဆောင်နိုင်တဲ့အခြေအနေမျိုးမှာသူသားသမီးငယ်တို့ရဲ့မိခင်ဟာရက်တီမနေစေဖို့အိမ်အောင်ဦးစီးဖြစ်သူဟာကြည်ရှုစီမံရမယ်။မိဘတို့ဟာသူတို့အနေဖြင့်ကောင်းမွန်စွာကြည်ရှုပြုစုပြီးပညာသင်ပေးနိုင်တဲ့ဥယျာဉ်ထက်ပိုပြီးသားသမီးများကိုမမွေးတင်ကြပါဘူး။နှစ်တိုင်းမိခင်ရဲ့ရင်ခွင်မှာမွေးဖွားစသူငယ်ကိုပိုက်ပွေနေရခြင်းဟာသူမအားပြုတဲ့မဟာမတရားမှုတစ်ရပ်ဖြစ်ပါတယ်။ဒီလိုအဆက်မပြတ်သားသမီးများမွေးဖွားရခြင်းဟာ
လူမှုရေးဆိုင်ရာပျော်ရွှင်မှုကိုနှေးပါစေပြီးအများအားဖြင့်ဒီပျော်ရွှင်မှုကိုဖျက်ဆီးပြီးအိမ်တွင်မှုဆိုင်ရာစိတ်ဒုက္ခကိုပုံမှုများပြားစေကြပါတယ်။သာသမီဥယျာဉ်များပြားခြင်းဟာမိဘများကသူတို့ရဲ့တာဝန်အနေဖြင့်သာသမီတို့အားပေးကမ်းအပ်တဲ့ထိမ့်သိမ့်ကြည့်ရှုပြုစုခြင်းပညာသင်ကြားပေးခြင်းနဲ့ပျော်ရွှင်မှုဆိုတဲ့ခံစားခွင့်တွေရရှိခြင်းကိုလက်လွတ်စေတတ်ပါတယ်။နားဆင်ကြတဲ့တော်တာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုတ်လွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တော်ရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဆုတင်ပါတယ်ခင်ဗျာ။